ဒီကနေ့အိန္ဒိယနိုင်ငံဘီဟာပြည်နယ်ဗုဒ္ဓဂယာမှာယာနဲ့ချီတဲ့ဗုဒ္ဓဘာသာဝင်တန်ဃာတော်မေဇီလရှင်တွေနဲ့မြန်မာကျောင်းသားတွေကမြန်မာစစ်အစိုးရကိုဆန့်ကျင်ကန့်ကွက်တဲ့ချီတက်ဆန္ဒပြပွဲပြုလုပ်ခဲ့ပြီးတစ်ကမ္ဘာလုံးကဗုဒ္ဓဘာသာဝင်တွေစီစီလုံးလုံးနဲ့မြန်မာစစ်အစိုးရကိုဆန့်ကျင်ကြဖို့တိုက်တွန်းလိုက်ပါတယ်။တန်ဃာတော်မေဇီလရှင်တွေအနည်းဆုံး1000ကျော်ဗုဒ္ဓဓမ္မတရားတော်တွေကိုရွတ်ဆိုပြီးဗုဒ္ဓဂယာမြို့ထဲမှာလမ်းလျှောက်ချီတက်ဆန္ဒပြခဲ့ကြတာဖြစ်ပါတယ်။ဆန္ဒပြပွဲကိုစီစဉ်တဲ့မြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားများအဖွဲ့ချုပ် APSL India ရဲ့ပြောရေးဆိုခွင့်ရှိသူကိုကျော်တန်းကမြန်မာစစ်အစိုးရရဲ့ဗုဒ္ဓဘာသာဝင်တွေကိုတတ်ဖြတ်တဲ့လောက်ရကိုရပ်တန့်စေဖို့ရည်ရွယ်ချက်နဲ့ဒီဆန္ဒပြပွဲကိုပြုလုပ်ရတာဖြစ်တယ်လို့ VOA ကပြောပြခဲ့ပါတယ်ပြီးခဲ့တဲ့စက်တင်ဘာလကဆန္ဒပြပွဲတွေကိုတန်ဃာတော်တွေကဥဆောင်ခဲ့ပြီးဒီမိုကရေစီရေးနဲ့စီးပွားရေးပြုပြင်ပြောင်းလဲမှုတွေကိုတောင်းဆိုခဲ့ကြပါတယ်ဒီဆန္ဒပြပွဲတွေကိုဖြိုခွင်းနှိပ်ကွပ်ခဲ့တာမှာလူ15ဦးပဲတည်ဆုံပြီး3000ကျော်ကိုဖမ်းဆီးခဲ့တယ်လို့စစ်အစိုးရကပြောကြားခဲ့ပေမဲ့တန်တမန်တွေနဲ့လူခွေအဖွဲ့အစည်းတွေကတော့ကိန်းဂဏန်းတွေဟာဒီတမကကြီးမားတယ်လို့ပြောဆိုကြပါတယ်။လွန်ခဲ့တဲ့ BC 600စုမှာဗုဒ္ဓဘုရားရှင်သဗ္ဗညုတညံတော်ကိုရရှိခဲ့တဲ့ဗုဒ္ဓဂါယာဟာတကမ္ဘာလုံးကဗုဒ္ဓဘာသာဝင်တွေရဲ့အထွတ်မြတ်နေရာတစ်ခုဖြစ်ပြီးတော့မြန်မာနိုင်ငံက1988လူလူအုံကြွမှုကြီးဖြစ်ပြီးတဲ့နောက်ပိုင်းမှာအိန္ဒိယဟာမြန်မာနိုင်ငံကဒီမိုကရေစီရေးလှုပ်ရှားသူတွေအများကြီးထွက်ပြေးရောက်ရှိခိုးလုံရနိုင်ငံဖြစ်လာခဲ့ပါတယ်ပြီးခဲ့တဲ့စက်တင်ဘာငြိမ်းချမ်းစွာဆန္ဒပြပွဲတွေကိုမြန်မာအစ်အစိုးရကနှိပ်ကွပ်ပြီးတဲ့အခါမှာလဲစစ်အစိုးရရဲ့ဖမ်းဆီးခံရမှာကိုစိုးရိမ်ရတဲ့မြန်မာနိုင်ငံသားတချို့အိန္ဒိယကနယူးဒေလီနဲ့တခြားမြို့တွေကိုရောက်ရှိနေထိုင်နေကြပါတယ်